ခိုင်ပြည်နယ်ကြောက်တော်မှာတော့ဒီကနေ့လက်နက်ကြီးကြီးပြစ်ခတ်ခဲ့ရလို့အရက်သားတေဆုံးတရားရမှုတွေရှိခဲ့ပါတယ်။မြောက်ဦးနယ်ရတိတော်မြို့နယ်ဒီဘက်မှာလည်းမြေမြုံမိုင်းပောက်ကွဲမှုကြောင့်တေဆုံးတရားရတာတွေရှိခဲ့ပါတယ်။ဒါပြင်ဒေသခံတချို့နေရာတွေမှာလည်းတိုက်ပွဲတွေကဆက်လက်ပြင်းထန်နေသေးပါ။သတင်းပြေဆိုလို့
ဟုတ်ကဲ့ပါဒီခိုင်ပြည်နယ်ကြောက်တော်မြို့အဝင်လမ်းမဟာကံကြီးရှင်ဘုရားနီးမှာဒီတနေ့ပြစ်ခတ်မှုကြောင့်အမျိုးသမီးစုတေဆုံးပြီးအမျိုးသားသုံးဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကြောက်တော်မြို့ခံကိုကျော်လက်မြစ်ကပြောပါတယ်ဒီကဲမှုတွေတော့ဖြစ်ပါတယ်မြို့သူတေဆုံးပါတယ်အမျိုးသားသုံးဦးတွေရပါတယ်ခင်ဗျအဲ့ဒီဒဏ်ရာရတဲ့အမျိုးသားသုံးဦးချင်းမှာဒီစစ်တေကိုအရေးပေါ်ကြီးတ ိုက်ရင်များကနေပြီးတော့ဖြစ်တယ်လို့ဆိုတယ်
။ဒေသုံးသူမှာကြောက်တော်မျိုးပိုက်တဲ့ရက်ွက်ကကလေးနှူးမိခင်အသက်24နှစ်အရွယ်မိုင်းအေးခံဖြစ်ပြီးတော့တန်ရာရရှိသူတွေဟာပြည်တော်သာရက်ွက်နေဦးစိုးမောင်လှဦးကျော်သိန်းထွန်းနဲ့ပိုက်တဲ့ရက်ွက်တစ္ဆပစုနေစီပင်လုံသမားမောင်စိုးဖြူတို့ဖြစ်ကြပါတယ်။ကြောက်တော်မျိုးတွေအမှိုက်တိတ်မှုလာတဲ့စီပင်ကားစီးလဲပြေကမှုတွင်ထိမှန်ခဲ့ပါတယ်။ပိုက်ပေါ်ဖြစ်ပွားမှုမရှိဘဲဖြစ်ခတ်တာလို့စီပင်ဝန်ထမ်းတို့ကဆိုပါတယ်။
ဒီကနေ့ပြီးတော့မြို့တိအတော်ကိုရှင်းပြပါဗမာစစ်တပ်ရဘာနန္ဒီအတော်ကိုလက်ပေးတာပေါ့ဒါတော့ဒီမြတ်ဖက်ဘိုဒီရဲ့ဒီဘက်တစ်ပေါက်ရဲ့ညာဘက်တစ်ပေါက်ရဲ့ဟာတော့တာဝန်နဲ့တွေ့တာပါမြို့တိကတော့အမေရိကကိုသိသိတွေ့တာပါသူကတက်တဲ့သူရစားတွေကိုတော့မဆုံးဘူးဆိုတော့သူကလွမ်းတာပေါ့
ဒီမြတ်မှာကြောက်တော်မြုပ်တွင်အေအေဖွဲ့တဲ့မြမစစ်တပ်တို့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့အေအေပြောခွေရခိုင်တုခကပြောပါတယ်။ကြောက်တော်မြုပ်တွင်ကိစ္စမှုကြောင့်2019ခုနှစ်ဒီဇင်ဘာလ6ရက်နေ့မှာတရရဆန်ကျောင်းသားသူတည်ဆုံးခဲ့ပြီး2019ဒီဇင်ဘာလ28ရက်နေ့မှာအမျိုးသမီးသူမျိုးသား3ဦးနဲ့ဒီဇင်ဘာ30ရက်နေ့ညချင်းမြို့သားပြစ်ခတ်မှုကြောင့်အမျိုးသမီး2ဦးတို့တန်ရာရှိပြီးနေအိမ်ရုံးအဆောက်အုံတွေကျူပျက်ဆီးခဲ့ပါတယ်။မနေ့ကလည်းရတိတောင်မြို့နယ်ငဆံပေါ်ကျေးရွာကလူကြီးတူကျွဲစာဖို့သွားစဉ်မိုင်းဖြီးပြီးတိတ်ဆုံးသွားတယ်လို့ငဆံပေါ်ရွာသားသူကပြောပါတယ်
။ဦးသိန်းကျော်အောင်60ဝန်းကျင်လောက်ရှိတယ်။ဒီမြို့မိုင်းမင်းကြီးရောပြေးလို့လေသူကျွဲကိုပြန်ပြီးကကျွဲအသိမ်းမှာပေါ့အမြင့်မြင့်မှန်တော်ကိုညမတက်တော်ထောင်လာတာနေနေကြရမှရှင်မဆောင်ပြတ်သွားတယ်အဲ့ဒီဒဏ်ရာနဲ့တော့မြို့ပေါ်ဆေးကိုမရောက်လိုက်ဆုံးတာ
အလားတူရခိုင်ပြည်နယ်မြောက်ဦးမြို့နယ်ချောင်းသိကျေးရွာမှာမနေ့ကတိုက်ပွဲလက်ကျန်ဘုံတလုံးပောက်ကွဲမှုဖြစ်ပွားခဲ့ပြီးအသက်59နှစ်အရွယ်လူငယ်သူတည်ဆုံးပြီးတော့အမျိုးသမီးတို့တန်ရပြင်းထန်ရရှိသွားတယ်လို့မြောင်းမြို့နယ်ဒေသခံကိုကျော်လှဆိုင်ကပြောပါတယ်
။တောင်ပိတ်ကြီးရောပါနော်။ဘယ်လိုရှိကြတဲ့ခလုံးကိုဟိုသူးခနဲ့ခနဲ့ကသိနေတဲ့ဘယ်လိုရှိလဲ။ဘယ်လိုရှိလာတော့ပိတ်တယ်လားတော့မသိဘူးမြ။အဲ့ဒီဟာကိုခလေးများတောက်ရတယ်လို့ပြောတယ်အဲ့ဒါကိုသဘောထားလာတဲ့ရုပ်ဆရာကြီးတယောက်ကခလေးပြေမှာစိုးလို့သူကအဲ့ဒီခလေးတရားယူပြီးတော့ဘခုံးကမှသဘောလေးတစ်ထုပ်ထမ်းပြီးတော့အဲ့ဒီမပေါက်တဲ့ရနာကိုသူကပုတ်ရှိကြည့်ယူပါတယ်ခင်ဗျာ။ဟိုရနာမသားမကန်းတဲ့နေရာကခုမှအမျိုးသမီးကြောက်တဲ့တွေ့တယ်။အဲ့ဒီအမျိုးသမီးကိုသဘောတကူသူကချက်ခိုင်းနေလေ။ချက်ခိုင်းတော့အဲ့ဒီရနာကသူ့လက်ကနေပြေးထားတဲ့အခါပေါက်သွေးပြီးတော့သူကပုတ်ရှိကြည့်တယ်ခင်ဗျာ။အန္တရာယ်များတော့တန်ရာပြန့်ထန်သွားတာရှိရတယ်မှရှိရတယ်များ
တိတ်ဆုံးသူအမျိုးသားကိုတော့ဒီကနေ့မှစကြိုခဲ့ပြီးတန်ရာရအမျိုးသမီးကတော့မြောက်ဦးစေယုံမှာစေဝါကုသခံနေရပါတယ်။ကြောက်တော်မျိုးတွင်ပြစ်ကတ်မှုနဲ့ရတိတောင်မြောက်ဦးပောက်ကွဲမှုဖြစ်စဉ်တွေကိုတမတော်တရင်မှကြံကြာရေးအဖွဲ့ကိုဆက်သွယ်မေးမြန်းရမှာဒီဖြစ်စဉ်တွေကိုမသိရသေးဘူးလို့တမတော်ပြောခွင့်ရဘူမှုကျောက်စုံမင်းထွန်းကပြောပါတယ်။ဖေဖော်ဝါရီတရက်နေ့နဲ့နေ့ရက်နေ့တွေမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့အကြားတိုက်ပွဲတင်းထန်စွာဖြစ်ပွားခဲ့ကြောင်းဘူမှုကျောက်စုံမင်းထွန်းကဆက်ပြောပါတယ်။
ဒီနေ့ကတော့ဒီလိုကြောင့်တမကျွန်တော်ဖြစ်ခဲ့တာလည်းရှိပါတယ်။အဲဒီမှာတော့ကျွန်တော်ရန်ဒီကတ်တီကတော့ဆယ်ရန်တချို့ရလိုက်တာဖြစ်ပါတယ်။ဒီပိုင်းကနေ့ရက်နေ့မှာတော့ဒီလိုကြောင့်တမပဲဖြစ်တယ်ကြီး။အဲဒီမှာတော့ရန်ဒီစီဟာကျွန်တော်အောင်းတဲ့နေ့ရလိုက်တာဖြစ်ပါတယ်။ကျွန်တော်စီရတဲ့ဆိုင်ရရှိပြီးလျှောက်တော့ဖြစ်ပါတယ်ဗျာ
။အေးပြောခွေးရခိုင်ဒုက္ခကတော့ရသိတောင်မြို့နယ်တွင်တိုက်ပွဲမှာနှစ်ဖက်ဖြစ်ဆိုင်မှုရှိတယ်လို့ပြောပါတယ်။
အဲ့ဒီအမြတ်တောင်ရာဖေးမှာတခေါက်ဆောင်နေတဲ့ဒီအား150လောက်ရှိတဲ့မြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ခဲ့တာရှိတယ်။တိုက်ပွဲတွေမှာမြန်မာစစ်တပ်ကစေဘူးအထက်တောင်းပြီးတော့ဒါရတဲ့တူတူရှိတယ်။ကျွန်တော်တို့ကကလည်းပဲဒီအားရခစုတွေတွေကြားဆုံးခဲ့ရရှိတယ်။
ဒီခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်ဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။2019ခုနှစ်ကနေ2020နှစ်စံပိုင်းကြီးမြန်မာစစ်တပ်နဲ့အင်အားဖွဲ့တို့တိုက်ပွဲစဉ်တွင်အရသာတွေတေဆုံးတာမိုင်းနှိမ့်မိတေဆုံးတာ120ကျော်ရှိပြီး230ကျော်ဖိထိုက်တန်ရန်ရရှိခဲ့ပြီးတော့လူဦးရေသသိန်း6000ကျော်စစ်ပေးသိမ်းဆောင်နေရတယ်လို့ရခိုင်အရက်ဖွဲ့ဖွဲ့စည်းတွေကစီရင်ပြစုထားပါတယ်ခင်ဗျာ။